နေ့အသင်းတော်ရဲ့ရေဒီယိုအစီအစဉ်ဖြစ်တယ် AWR မျော်လင့်ခြင်းအတန်လွင့်အစီအစဉ်ကိုစတင်တန်လွင့်မှာဖြစ်ပါတယ်ရှင်
ဒါရှင်များခင်ဗျာမျောလင့်ချင်းအတန်မြန်မာအစီအစဉ်ကိုနက်6ນາရီမိနစ်30မှ8ນາရီအထိ16မီတာကီလိုဟတ်တက်ခွန်653ညာညာပိုင်း9ນາရီမှ9ນາရီမိနစ်30အထိ19မီတာကီလိုဟတ်တင်ငန်း633ညာမှနေ့စဉ်အတန်လှန့်ပေးနေပါတယ်ခင်ဗျာ
ဒေါက်တာရှင်များရှင်ဒီကနေ့တင်ဆက်ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့ကျမ်းမာပျော်ရွှင်လူပေါင်းတွင်အစီအစဉ်တရားဒေသနာအစီအစဉ်အထွေထွေဘုဒ္ဓအစီအစဉ်တို့ဖြစ်ပါတယ်ရှင်သောတာရှင်များရှင်အာရောတెంပရာမန်လာဘန်ကျမ်းမာခြင်းသည်လူသားတိုင်းအတွက်အဓိကအရေးဖြစ်ပါသည်ဒါကြောင့်ကိုယ်ရောစိတ်ပါကျမ်းမာစေဖို့ယင်ကျမ်းမာခြင်းတည်ငောင်းကိုတင်ဆက်ပေးလိုက်ပါတယ်ရှင်
တော်တရှိမိတ်ဆွေများရှင်လူသားတို့အသက်ရှင်ရေးအတွက်အစာအာဟာရကိုမျှဝဲစားသောက်နေကြရတယ်ဆိုတာလူတိုင်းသိပါပဲဒီလိုမျှဝဲစားသောက်ကြတဲ့အခါစားသောက်မှုမှန်မှန်ကန်တာတွေစားသောက်မှုအချိန်မတော်တာတွေကြောင့်ကျန်းမာရေးထိခိုက်လာလို့ယောဂဗျာတွေတိုးပွားပြီးဒုက္ခဝေဒနာတွေခံစားကြရတာဖြစ်တယ်။ဒါကြောင့်အစာအာဟာရတွေကိုကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုစားသောက်သင့်တယ်လဲဆိုတာသိရှိဖို့အတွက်ကျမတို့မျှော်လင့်ခြင်းအသားမထုတ်လွှင့်ပေးမယ်။အစာအာဟာရဆိုင်ရာအကြံပေးချက်တွေကိုလေ့လာမှတ်သားကြပါစို့။သောတာရှင်များရှင်ဒီကနေ့ကလေးတွေအတွက်အစာပြင်ဆင်ခြင်းဆိုတဲ့အကြောင်းနဲ့ပတ်သက်ပြီးတင်ပြပေးမှာဖြစ်ပါတယ်။သောတာရှင်များရှင်ကလေးတွေအတွက်အစာပြင်ဆင်ရတာတိတ်ပြီးတော့ဂရုစိုက်ဖို့လိုတယ်။တခါတလေကလေးတွေဟာအသားတို့ကိတ်မုတ်တို့မပါရင်မစားဘူးလို့ပြောတာကြားဘူးကြပါလိမ့်မယ်။ကလေးတွေနေ့လယ်စာစားတဲ့အစာအစာတွေနာနဲ့စာစားတဲ့အစာအစာတွေကိုလည်းတတိထားမိကြလိမ့်မယ်။ဂျုံနဲ့ပြုတ်လုထားတဲ့ပေါင်မုတ်အကွေးလိုက်လှီးပြီးငရုတ်ကောင်းမုတ်ဖြူထားတဲ့ဟင်းခအမွေးကြံရနတ်များတဲ့အသားတွေအတိအရွယ်စားစိန်ပေါင်မုတ်စားတဲ့အစာတွေကိုကလေးတွေကိုကျွေးနေတတ်ကြတယ်။အဲဒီလိုကလေးတွေရဲ့အသားရည်ဟာဖြော့တော့၆ခန်းနေရာချင်းမှာသူတို့ရဲ့အစာအိမ်တို့ရဲ့မကျန်းမာမှုမှုကိုဖော်ညွှန်းနေခြင်းဖြစ်တယ်။တချို့မိခင်တွေဟာကျမတို့ကလေးတွေကဒါကိုတိတ်ကြိုက်တာဟိုဟာကိုတိတ်ကြိုက်တာအစာပြည့်ရင်အစာအိမ်ဒုက္ခရောက်မှာဆိုလို့သူတို့ကြိုက်တာတွေကိုကျွေးပေးရတယ်လို့မိခင်တွေကပြောတတ်ကြလိမ့်မယ်။အဲ့ဒီကလေးတွေရဲ့ကတွင်တောင်းတမှုဟာဖောက်ပြန်မှုမရှိသေးဘူးဆိုရင်အဲ့ဒီမိခင်ရဲ့ဖွင့်ဆိုချက်ဟာမှန်ကန်ပါတယ်လို့ပြောနိုင်မယ်။ဒါပေမဲ့ရှိရင်စွဲကတွင်တောင်းတမှုဖောက်ပြန်နေတဲ့ကတွင်တောင်းတမှုဆိုပြီးနှမျိုးရှိတယ်။ကလေးတွေကရွှွန်မြေကြောက်တန်းမိကျွန်းနေတဲ့ကော်ဖီလက်ဖက်ရည်တစ်ကြဘိုးခေါက်လေးညင်းပွင့်မဆလာဒါရီကိုကတွင်းတွင့်နေတဲ့အခြေရောက်အောင်ကျမ်းမာရေးကိုထိခိုက်စေတဲ့သွေးကြွစေတဲ့အစာတွေကိုစားတတ်အောင်တုန်တင်ခဲ့တဲ့မိဘတွေဟာအစာအိမ်ကတောင်းဆိုချက်အတိုင်းကတွင်းတောင်းတနေတယ်လို့မဖွင့်ဆိုသင့်ပါဘူးမကောင်းတဲ့အစာတွေကိုဆွဲလန်းနေတဲ့အခြေအထိကတွင်းကိုမှားယွင်းစွာကျင့်ပေးခဲ့ကြတာဖြစ်တယ်နုညံ့တဲ့အာယုံခံစားမှုတွေဆုံရှုံသွားတဲ့အထိအစာအိမ်မှာရှိတဲ့အရေးပါတဲ့အင်္ဂါအစိတ်အပိုင်းတွေပျက်စီးခဲ့ပြီဖြစ်တယ်။ရိုစင်ပြီးကျန်းမာရေးကိုအထောက်အကူပြုမဲ့အစာတွေကိုကတွင်းမတွေ့တော့ဘူး။သွေးကြွစေမဲ့အစာတွေကိုမထည့်ပေးရင်အစာအိမ်ဟာအစာကိုမချက်တော့ပါဘူး။တကယ်လို့သာအသားတွေအစီတွေနဲ့ဟင်းခအမွေးကြိမ်တွေကိုမကြွေးပဲငကိုရှိရင်ဆိုရင်အင်္ဂါအစိတ်အပိုင်းတွေကိုတတ်နိုင်သမျှထိမ့်သိမ့်စေမဲ့ရိုစင်းတဲ့အစာတွေကိုအယိုးဆုံးနီးနဲ့ပြုတ်ပြင်းပြင်ဆင်ပြီးနို့ဆိုတငယ်ဘဝကစပြီးကြွေးခဲ့ကြမယ်ဆိုရင်ဒီလိုကတွင်းပြက်စည်းလိမ့်မှာမဟုတ်ပါဘူးသူတို့ရဲ့သဘာဝအခြေအနေမှာအစာအိမ်ရဲ့လိုအပ်ချက်တွေအတိုင်းအကောင်းဆုံးအစာတွေကိုကတွင်းတောင်းနေကြလိမ့်မယ်တ တချို့သားမိသားဖတွေစားတဲ့အစားအစာတွေဟာကောင်းတဲ့သွေးသားဒါမှမဟုတ်ချိုသာတဲ့စိတ်ထားတွေကိုမဖြစ်ပေါ်စေနိုင်ပါဘူး။ခလေးတွေမှာဖြူပဖြူရဖြစ်ပြီးမျက်နှာနဲ့လက်တွေမှာအနာတွေပေါက်နေတတ်တယ်။တချို့ခလေးတွေမှာမျက်စိကန်းလူမတက်မျက်စိစူးနေတတ်ကြတယ်။ကြည့်ရတာအင်မတန်မှရုပ်ဆိုးလာတယ်။တချို့မှာအသားရည်ကောင်းပေမဲ့ချောင်းဆိုးတာတွေအသက်ရှူကျက်တဲ့ဝေဒနာတွေနာရည်ယိုတဲ့ဝေဒနာတွေကိုခံစားနေကြရတယ်။ကလေးငယ်လေးတူဦးဟာအကွင်းလိုက်လှီးပြီးပြုတ်ထားတဲ့အသားစားရည်စိန်တစ်ခုနဲ့ပေါင်မုတ်ထောပတ်တုပ်ကိုစားနေတဲ့အချိန်မှာသူမကိုပန်းသီးတစ်လုံးပေးလိုက်လို့ရှိရင်သူမဟာအဲ့ဒီပန်းသီးကိုလှူယူပြီးတော့ကျန်းပြင်ပေါ်ကိုလွန့်ပစ်လိုက်ပါလိမ့်မယ်။အလိုရမဲ့ကြီးချင်းကိုဒီလိုဖြစ်ပေါ်ပေါ်လွင်ထင်ရှားစေရခြင်းဟာမိခင်ရဲ့လောကပျော်မွေ့ခြင်းလိုက်စားမှုဆိုင်ရာရလဒ်ဖြစ်တယ်။မိမိကလေးငယ်အတွက်သူမပြင်ဆင်ပေးတဲ့အစာတွေဟာအစာခြေတဲ့အင်္ဂါအစိတ်အပိုင်းကိုဆက်တိုက်ဝင်လေးစေခဲ့တယ်။ဒါကြောင့်သွေးဟာမတန့်စင်တော့ပဲအဲ့ဒီကလေးငယ်ဟာဖျားနာပြီးစိတ်တူနေတတ်တယ်။ဒီကလေးကိုနေ့စဉ်ကြွေးနေတဲ့အစာတွေဟာသူ့ရဲ့ညံ့ဖျင်းတဲ့ရမက်စိတ်ထားကိုနှိုးဆွပြီးတော့အကျင့်ဇရိတ်တနဲ့အသိဉာဏ်တွေကိုနှိမ့်ချသွားစေပါတယ်။မိဘတွေဟာသူတို့ရဲ့သားသမီးတွေမှာအဲ့ဒီအကျင့်စရိုက်ကိုကျိုးထောင်နေခဲ့ကြတာဖြစ်တယ်။အတ္တစိတ်ပြင်းထန်ပြီးတော့မေတ္တာတရားနှဲပါအောင်လှုပ်ဆောင်နေခဲ့ခြင်းဖြစ်တယ်။သူရဲ့အလိုကိုမထိန်သူရဲ့ရမက်မချုပ်ထိန်နိုင်ခဲ့တဲ့အတွက်ဒီကလေးငယ်ကြီးပြင်းလာတဲ့အချိန်မှာဘယ်လူဒန်းစားမျိုးဖြစ်မလဲဆိုတာသူတို့မျှော်လင့်နိုင်ကြမှာမဟုတ်ပါဘူး။ခန္ဓာကိုယ်နဲ့စိတ်ဝိညာဉ်တို့ရဲ့ဆက်ဆံနေပုံတွေကိုလူများစွာတို့နားလည်ပုံမပေါ်ပါဘူး။မှားရွေးတဲ့အစားအစာတွေကိုစားသုံးခြင်းကြောင့်အုံနောက်နဲ့အာယုံကြောတွေကိုထိခိုက်စေရင်သာမကဘူးမကောင်းတဲ့စိတ်ထားများကိုလည်းလွယ်လွယ်ကူကူနှိုးထစေတတ်ပါတယ်ဆိုတဲ့အကြောင်းကိုအစာအာဟာရဆိုင်ရာအကြံပေးချက်ကဏ္ဍမှာကျန်းမာရေးအတွက်အကြံပေးတင်ပြလိုက်ပါတယ်ရှင
တော်ဓမ္မမိတ်ဆွေပေါင်းတို့မင်္ဂလာပါလို့ရှေးစွာနှုတ်ခွန်းဆက်တတ်ကြပါတယ်ဓမ္မမိတ်ဆွေများအားလုံးစိတ်ရောကိုယ်ပါကျန်းမာပျော်ရွှင်လန်းဆန်းကြလိမ့်မယ်လို့လည်းမျှော်လင့်ပါတယ်။ဘာဖြစ်လို့လဲဘုရားသခင်ရဲ့ကောင်းချီးမင်္ဂလာကိုအထူးခံစားနေရတဲ့မိတ်ဆွေများဖြစ်နေတဲ့အတွက်ကြောင့်ဘုရားသခင်ဒီတင်တို့တူဦးဒီတူဦးဒီပေါ်မှာအမြဲတမ်းမာစာခြင်း၊ကွဲကွာခြင်း၊စောက်ရှောက်ခြင်းအားဖြင့်အမြဲတမ်းကယ်မနိုင်ကယ်မတော်ဘုရားဖြစ်ပါစေလို့လည်းဆုတောင်းဆန္ဒပြုခြင်းပါတယ်။အဲချစ်တော်မိတ်ဆွေတို့ဒီနေ့ကတော့မနေ့ကဘုရားသခင်ရဲ့ဂုံပုတ်လေးခုအကြောင်းကိုကျွန်တော်ပြောခဲ့ပြီ။ဒီနေ့ပထမဆုံးဂုံပုတ်ကိုကျွန်တော်လေ့လာကြရအောင်ပထမဆုံးဂုံပုတ်ကတော့မလွတ်မြောက်နိုင်သူကိုဘုရားသခင်ကယ်တင်နိုင်တော်မူတယ်မလွတ်မြောက်နိုင်သူကိုဘုရားသခင်ကယ်တင်နိုင်တော်မူတယ်ဒါချစ်တော်မိတ်ဆွေတို့ဘုရားသခင်ကမလွတ်မြောက်နိုင်တဲ့သူလုံးဝဘဝမှာတို့ရှင်ရှုံးနေနေပြီဘဝမှာတို့ရှင်မျောလင်းချက်မရှိတော့ဘူးဘဝမှာဆိုလို့ရှိရင်လုံးဝမှာမျောလင်းချက်မရှိတော့တဲ့အခြေအနေမျိုးကနေမှဘုရားသခင်ကကယ်တင်နိုင်တော်မူတဲ့ဘုရားဖြစ်တယ်ဆိုတာကိုကျွန်တော်လေ့လာသွားကြမှာဖြစ်ပါတယ်အဲ့ချစ်တော်မိတ်ဆွေတို့ကျွန်တော်တို့ကိုကိုွယ်တဲ့ဘုရားသခင်ကမလွတ်မြောက်နိုင်တဲ့သူတွေကိုလွတ်မြောက်အောင်เนาะကျွန်တော်တို့ကိုကယ်တင်နိုင်တယ်။ဒီနေ့လူသားတွေမှာဆိုရှင် ဆင်းရဲဒုက္ခတွေမှာမလွတ်မြောက်နိုင်တဲ့သူတွေဖြစ်တယ်ရှိတယ်။ဒေါကတွေစိတ်ဒေါကတွေကြားနေမှာမလွတ်မြောက်နိုင်တဲ့သူတွေရှိတယ်။အမျိုးမျိုးဖုံဖုံနဲ့ဒီဒုက္ခဒုက္ခတွေခံစားပြီးဒီဒုက္ခပင်လယ်ထဲမှာပဲကူးခတ်ရင်းနဲ့မလွတ်မြောက်နိုင်ဘူးဆိုတဲ့သူတွေရှိနေတယ်။ယနေ့ချက်တော်မေဆိုဒီသတင်းစကားကိုကြားရတဲ့ခါမှာမလွတ်မြောက်နိုင်တဲ့သူကိုဘုရားသခင်ကယ်တင်နိုင်တော်မူတဲ့ဆိုတော့ကိုမိတ်ဆွေရဲ့ဘဝသက်တာမှာကောင်းဆုံးခံယူသွားဖို့ရန်အတွက်အရင်ရေးကြည့်ပါတယ်။ဒါချက်တော်မေဆိုလို့ဖယားသခင်ကတာရှုမျိုးသားရှောလူကိုကယ်တင်ခဲ့တယ်။နော်။တာရှုမျိုးသားရှောလူကိုကယ်တင်ခဲ့တယ်။တမန်တော်ကဝိထုခန်းကြီးကိုယ့်အငယ်တစ်ကနေမှာ6မှာဆိုရှင်။ဒီယာဇဝင်လေးကိုတွေ့ရမှာဖြစ်ပါတယ်။နော်။ရှေးဥခရိယံများနေတဲ့ရှောလူစိတ်ပြောင်းလဲဖို့ရန်အတွက်အသေးအတန်ဆူတောင်းပေးခဲ့ကြမှာတော့သိကြပါတယ်။နော်။ဘာဖြစ်လို့လဲ။ရှောလူဆိုတဲ့တာရှုမျိုးသားရှောလူဟာတော်တော်ရက်ဆက်ကြံကြုတ်တဲ့သူတစ်ယောက်ဖြစ်တယ်။နော်။ဖယားကိုယုံကြည်တဲ့သားသမီးတွေကိုလိုက်လံပြီးတော့ဖန်းစီတယ်လိုက်လံပြီးတော့နှင်းပန်းတယ်နှိပ်ဆက်တယ်နော်ဖန်းစီပြီးတော့သူကအချုံအောင်နဲ့ထောင်ထဲကိုပို့ရတာသူဝါသနာပါတယ်အဲ့ဒီအတွက်သူကရမ်းစိတ်ထဲမှာဆိုရှင်နှစ်ထောင်အားရပြီးတော့ပျော်ရွှင်နေတဲ့ရှောလူတယောက်ဖြစ်တယ်နော်အဲ့တော့သူအနေနဲ့ဘုရားရဲ့သားသမီးတွေကိုအမျိုးမျိုးနဲ့နှောက်ရှက်တယ်အမျိုးမျိုးနဲ့နှင်းပန်းနှိပ်ဆက်ရတာကိုတော်တော်ဝါသနာပါတယ်နောက်ဆုံးအသက်သက်တည်တည်တိုင်အောင်မှသူကဆိုရှင်လှုပ်ဆောင်ပေးခဲ့တယ်ဒါကြောင့်ဒီလိုမျိုးရှောလူရဲ့ရံကိုကြောက်နေရတာကပါပဲခရိယံများဖြစ်တယ်เนาะခရိယံများအနေနဲ့ရှောလူကိုတိတ်ပြီးတော့ရှောလူရဲ့ရံကိုကြောက်နေရတယ်အဲ့ဒီခေချင်းကတော့ရှောလူကလိုက်လံပြီးတော့ဖန်းစီးပြီးတော့ထောင်ထဲပို့လိုက်တရားစီရင်ခန်းလိုက်သူတပားရှင်းမှာရိုက်ပုတ်လိုက်နှိပ်ဆက်လိုက်နဲ့ခရိယံတွေမြောက်များစွာတို့ရှင်ဒုက္ခဒုက္ခရောက်ခဲ့ရတယ်เนาะသို့ပေမဲ့လည်းအဲ့ဒီရှောလူကိုတော့ခရိယံများအနေနဲ့တော့သူ့ကိုကြံသူလို့သဘောထားကြောင်းထားလိမ့်မယ်เนาะဒါပေမဲ့ချက်တော်မိတ်ဆွေတို့ခရစ်တော်ဘုရားကတော့ယံသူကိုချစ်တဲ့ဘုရားဖြစ်တယ်။ခရစ်တော်ဘုရားကယံသူကိုမုန်းတဲ့ဘုရားမဟုတ်ဘူး။ယံသူကိုချစ်တဲ့ဘုရားဖြစ်တယ်။ယံသူကိုလည်းကယ်တင်ခြင်းတဲ့ဘုရားဖြစ်တယ်။ဒါကြောင့်မို့တာရှုမျိုးသားရှောလူပါလို့ရှင်ကယ်တင်ခြင်းအတွက်ကိုယ်စလဲမဟုတ်ပါဘူးချစ်တော်မိတ်ဆွေတို့။နော်။ဘုရားသခင်ကမဖြစ်နိုင်တဲ့သူများကိုပြောင်းလဲစေနိုင်တဲ့ကယ်တင်နိုင်ပြောင်းလဲခြင်းအပြင်နော်ကယ်တင်နိုင်ပါတယ်။ဒါကြောင့်ဘုရားသခင်ကဆိုရှင်ဒီရှောလူကိုနော်အသက်တာကိုပြောင်းလဲယူပြီးတော့ယံသူဒီဥသောရှောလူကိုသူကဆိုရှင်ချစ်ပြီးတော့သူ့ရဲ့ဝိညာဉ်ကိုကယ်တင်ခဲ့တယ်เนาะဒါကြောင့်ရှောလူကဆိုရှင်နောက်ဆုံးမှာပေါလူအဖြစ်ပြောင်းလာပြီးတော့ဖခင်ရဲ့တမန်တော်အနေနဲ့เนาะဖခင်သခင်ရဲ့အမှုတော်ကိုပါဝင်ပြီးတော့စက္ကတ်ခဲ့တာတွေ့ရတယ်။နောက်ချက်တော်မိတ်ဆွေတို့ယနေ့လုံးဝအပြစ်နှုံအိုင်နှဲမှာယုံထွက်လို့မရတဲ့เนาะမျောလင်းချက်မရှိတဲ့သူကိုဖခင်သခင်ကကဲတင်နိုင်တော်မူခဲ့ဖရာဖြစ်ပါတယ်။ဒါချစ်တော်မိတ်ဆွေတို့ဖရာသခင်ကဆိုရှင်နိနဝေမြို့သားအားလုံးကိုကဲတင်နိုင်ခဲ့ပါတယ်။နော်။ပရောဖက်ယောနာအနေနဲ့ဆိုးသွမ်းတဲ့မြို့သားများအတွေ့ကဲတင်ခြင်းရဖို့ရန်အတွက်သူဆူတောင်းပေးတယ်လို့သင်ထင်ပါသလား။စဉ်းစားကြည့်ပါ။နော်စဉ်းစားကြည့်ပါ။နော်ယောနာအနေနဲ့သူဆိုရှင်ငါးကြီးဝမ်းပိုက်ထဲမှာ၃ရက်တောင်ဒုက္ခခံစားခဲ့ရတယ်။ဒါပေမဲ့မကဘဲနဲ့ဒီနိနဝေမြို့ကိုသွားပြီးတော့သူကြွေးကြော်ခဲ့တယ်နောက်ပြီးတော့သူကဆိုရှင်ဒီနေ့နဝင်မျိုးသူမျိုးသားတွေကိုကိုတော်ဖျားသူတို့ကိုတနာပါသူတို့ကိုမဖြတ်စည်းပါနဲ့သူတို့ကိုကိုရှင်ပါဗျာကရုဏာတော်အားဖြင့်ပြန်ပြီးတော့ကယ်တင်ပေးပါဆိုပြီးတော့ယောနာအနေနဲ့ဆုတောင်းမယ်လို့မိတ်ဆွေထင်ပါသလားမိတ်ဆွေယောနာအဲ့လိုဆုမတောင်းခဲ့ပါဘူးသို့ပေမဲ့ဖျားသခင်ကဆိုရှင်နေ့နဝင်မျိုးသူမျိုးသားတွေကိုကယ်တင်ခဲ့တယ်သူ့အနေဖြင့်သူနေ့နဝင်မျိုးသူမျိုးသားများဟာကယ်တင်ခြင်းမရနိုင်ဘူးလို့နော်သူများဖြစ်နေတယ်လို့နော်သူထင်ကောင်းထင်ကြိမ်မယ်ယောနာအနေနဲ့သို့ပေမဲ့ယောနာအနေနဲ့မဖြစ်နိုင်သောအရာကိုဖျားသခင်ကလုံးဆောင်နိုင်တော်မူကြောင်းကိုသိခွင့်ရခဲ့ပါတယ်ဒါချစ်တော်မိတ်ဆွေတို့ဖျားသခင်ကလို့ရှိရင်အပြစ်ကိုခွင်းလွတ်ပိုင်ရှင်ဖြစ်တယ်နော်အပြစ်လုံနေတဲ့ဒုနဲ့တဲ့တမျောလုံးစဉ်းစားကြည့်နေ့နဲ့ဝင်မျိုးသူမျိုးသားတမျောလုံးတနိုင်ကန်လုံးကအပြစ်မောင်မိုက်ကြီးထဲမှာကြာရောက်နေတယ်အပြစ်ကြီးကသူတို့ကိုဖုံးအုပ်ထားတယ်เนาะအဲ့ဒီအပြစ်ထဲကနေမှယုံထွက်ဖို့ရန်အတွက်သူတို့မှလို့ရှိရင်မတတ်နိုင်တဲ့အမှုရာမှာဘုရားသခင်ကတတ်နိုင်တော်မူတဲ့အတွက်ကြောင့်เนาะအဲ့ဒီအမောင်ကိုခွင်းပြီးတော့အပြစ်မောင်မိုက်ကြီးကိုဖယ်ရှားပြီးတော့နိနေဝင်မြို့သူမြို့သားအားလုံးကိုဘုရားသခင်ရဲ့အလင်းကိုပြပြီးတော့ကယ်တင်ခဲ့တဲ့ခါမှာချစ်တော်မိတ်ဆွေတို့တမျိုးလုံးမှာရှိတဲ့เนาะဘယင်ကနေစတမျိုးလုံးမှာရှိတဲ့မြို့သူမြို့သားအားလုံးကနောင်တရပြီးတော့အစာရှောင်ပြီးတော့ဆူတောင်းကြတယ်ဖះကိုဖယ်ရမ်းကြတယ်ယနေ့ချက်တော်မိတ်ဆိုတော့ဖះကိုဖယ်ရမ်းရင်ဖះသခင်ကကျွန်တော်တို့ရဲ့တက်တာကို ကယ်တင်တဲ့ဖရာဖြစ်တယ်ကျွန်တော်တို့ဘဝတတ်တာကိုကယ်လွတ်နိုင်တဲ့ဖရာဖြစ်တယ်ဆိုတာကိုကျွန်တော်သိရှိဖို့ရန်အတွက်ရည်ရွယ်ကြည့်တယ်ဒါပြင်မကဘဲနဲ့ကောရိန္သုမြို့မှာရှိတဲ့လိန်သူဆက်ဆံသူများကိုလည်းဖရာသခင်ကကယ်တင်ခဲ့တယ်နော်ထိုရန်နဲ့ပတ်သက်ပြီးတော့တင်းပါဆိုရှင်မြေကဲ့သို့တင်ယူဆမယ်လေနော်ဖရာသခင်လောက်ရက်ကတရားပါသလားညနေချက်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့ဘဝတက်တာမှာအပြစ်နှုံအိုင်တွေကနေမှမလွတ်မြောက်နိုင်ဘူးကျွန်တော်တို့ရဲ့တက်တာမှာဆိုရှင်လုံးဝမှာဆိုရှင်ဒုက္ခဒုက္ခတွေမှာမလွတ်မြောက်နိုင်ဘူးကဲတင်မဲ့သူကဘသူပဲရှိလဲဘုရားပဲရှိတယ်ဒါကြောင့်ယခုမှာဆိုရှင်ယေရှုရဲ့နာမတော်အပြင်၎င်းငါတို့ဘုရားသခင်ရဲ့ဝိညာဉ်တော်အပြင်၎င်းစေကြောတန်ရှင်းခြင်းတန်ဖြောင်းမရသူရောက်ကြပြီဆိုပြီးတော့ကောရိန္သုဩရစာပရမဆောင်ခန်းကြီး6ငယ်9ကနေမှ17မှာဆိုရှင်ဖော်ပြထားခဲ့ပါတယ်ဒါသာဆိုရှင်လိန်သူဆက်ဆံတဲ့သူတွေရဲ့ကြွေးကြော်ခဲ့တဲ့စကားတန်များဖြစ်ပါတယ်အားချစ်တော်မိတ်ဆွေတို့ယနေ့ဖရာသခင်ကကျွန်တော်တို့ပုံမှာเนาะသိချစ်တဲ့ဖရာဖြစ်တယ်ကျွန်တော်ရဲ့အသက်တာမှာဆိုရှင်ဖရာသခင်ကကိုကြီးစောက်ရှောက်နေတဲ့ဖရာဖြစ်တယ်အဲကြောင့်မလွတ်မြောက်နိုင်တဲ့သူကိုဖရာကကယ်တင်နိုင်တော်မူတဲ့ဖရာဖြစ်တယ်မလွတ်မြောက်နိုင်တဲ့အခြေအနေမျိုးကနေမှလွတ်မြောက်ခြင်းအခွင့်ကိုပေးနိုင်တဲ့ဖရာဖြစ်တယ်เนาะဒီအခွင့်ရေးတွေကိုလည်းဖရာသခင်ကကျွန်တော်တို့တူးသည်တူးသည်မှာဆိုရှင်ပေးနေပါတယ်အားချစ်တော်မိတ်ဆွေတို့ယနေ့ကျွန်တော်တို့ရဲ့အသက်တာကိုပြန်လည်ပြီးတော့ဆန့်စစ်ပါယနေ့ကျွန်တော်တို့ရဲ့ခါဆိုရှင်အပြစ်ကဘာကြီးတွေမှာနေထိုင်နေရတဲ့ခါမှာအပြစ်နဲ့ပြည့်စုံနေတဲ့အခြေအနေမျိုးမှာကျွန်တော်တို့ရင်ဆိုင်နေရတဲ့ခါမှာယနေ့မလွတ်ကျွန်တော်တို့ရဲ့တက်တာမှာမလွတ်မြောက်နိုင်ဘူးလို့ထင်မြင်ယူဆနေတယ်ဆိုရင်ယနေ့ချက်တော်မိတ်ဆွေယခုချက်ချင်းဖရာသခင်နဲ့တူဖန်ရမ်းလိုက်ပါနေနဝင်မျိုးသူမျိုးသားတွေကအားလုံးကဖရာသခင်ဒီကိုကြွေးကြော်ပြီးတော့ဖရာသခင်ဒီကိုတကယ်ပဲစက္ကတ်တဲ့ခါမှာလွတ်မြောက်ခြင်းခံကြရတယ်လို့ယနေ့ကျွန်တော်တို့အားလုံးကဖရာကိုစက္ကတ်ပြီးတော့ဖရာနဲ့တူလက်တွဲပြီးတော့ဖရာသခင်ရဲ့ဘုန်းတော်တော်ကိုခံစားပြီးတော့ယနေ့လွတ်ချင်းခွင့်ကိုခံစားပြီးတော့ဘုရားသခင်ရဲ့ကယ်တင်နိုင်တော်မူတဲ့ဘုရားကိုကျွန်တော်တို့အားလုံးကဖန်ယမ်းမိကိုကြပါစို့ဘုရားမှလွဲ၍ကယ်တင်နိုင်တော်မူတဲ့သူမရှိဘူးဒီကယ်တင်နိုင်တော်မူတဲ့ဘုရားကိုကျွန်တော်တို့အားလုံးကဖန်ယမ်းမိကိုပြီးတော့ဘုရားနဲ့တူလက်တွဲပြီးတော့ဘုရားဘက်မှာတစ္ဆာရှိတဲ့ငယ်သားကောင်းတီတီဖြစ်ကြပါစေလို့အားပေးတိုက်တွန်းနဲ့နေကုန်ချုပ်ပါတယ်ချစ်တော်မိတ်ဆွေများအားလုံးပေါ်ဘုရားသခင်ကြော်ဝါမြပြစွာကောင်းကြီးမလားတလောင်းချပေးပါစေကိတ္တကနာဆုတောင်းကြပါစို့အထက်ကောင်းငယ်ပေါ်၌တရှုံမထားရရှင်ပါဗျာ။ယနေ့မလို့မြောက်မလို့မြောက်နိုင်သောသူအဖို့ဘုရားသခင်ကလွတ်ချင်းအဖွင့်ကယ်တင်ခြင်းကိုပေးခဲ့တဲ့ဘုရားဖြစ်ပါတယ်။အဖဗျာ။ဒီနေ့သားမျိုးတို့ဒီတာရကရီအားဖြင့်ရှောလူရဲ့မလို့မြောက်နိုင်တဲ့မောင်သူကြီးတဲကနေမှာကိုရှင်ဘုရားသည်ကယ်တင်တော်မူ၍အလင်းတရားကိုပြပြီးတော့သူသည်တည်တည်တိုင်အောင်ကိုရှင်ပြတော်၌သစ္စာရှိခဲ့ပါတယ်။နိနေဝေမျိုးသူမျိုးသားများဆိုးသွမ်းပြီးတော့လုံးဝမှအပြစ်မောင်မိုက်ထဲမှာကျင့်လေနေတဲ့မြို့သူမြို့သားအားလုံးကိုကိုရောရှင်ပြားသည်ဒီအပြစ်ဆိုတဲ့မောင်မိုက်ကြီးတို့ခွင်းပြီးတော့အလင်းတရားကိုပြတတ်ခဲ့ပါတယ်သူတို့အားလုံးကိုရောရှင်ပြားကိုစက္ကတ်တဲ့ကိုရောရှင်နဲ့သူဖယံမိကိုရတဲ့ခါမှာကိုရောရှင်သည်သူတို့ကိုလွတ်ချင်းအခွင့်ကိုပေးခဲ့တယ်ဒီလိုကြောင့်ယနေ့သားသမီးများအားလုံးတို့သည်ကိုရောရှင်ပြားသည်သားမျိုးတို့ကိုကယ်နှုတ်နိုင်သောဖျားလွတ်ချင်းခွင့်ကိုပေးနိုင်သောဖျားကိုသားမျိုးတို့သည်အမြဲတမ်းဖယံမိကိုပြီးတော့မြို့ရဘဝတတမှာအရှိကိုရှိတိုင်းကိုရှင်ပြားတမှာစက္ကန့်အံ့နေပြီကိုရှင်တမှာလာပြီးတော့ကိုရောနေတူမိတ္တဟာယဖွဲ့နိုင်တော့သာသမီတည်တည်ပြုရတဲ့အတွက်မာဆာယနေ့သားမျိုးရဲ့တက်တာတွေလောကမှာဒီထိုင်သွားလာနေရနှုတ်ချားနေရတဲ့ခါမှာယနေ့ဒုက္ခဒုက္ခတွေကမှမလွတ်နိုင်ဘူးဒီလွတ်နိုင်ခြင်းအဖွဲ့ကိုပေးနိုင်တော့ကြားတယ်ဆိုတဲ့အမြဲတမ်းအားကိုးပြီးကိုရောနေတူတက်တယ်ဆိုတော့ဘောကရံပြားကြီးကိုဆက်လက်ပြီးရှင်းဆိုင်တိုင်လန်တော့သာသမီတည်တည်ပြုရတဲ့အတွက်မာဆာအကြောင်းဘာလို့တော့တကယ်ဆိုတော့ရဲ့နာမတော်ကိုပြည့်ပြည့်စုံတောင်းပါတယ်ပါဗျာ။အာမင်ဝဆာလျာဒုသာရှာဖွေကြရဲ့။ဘဝညာဆွာပညာအတအမျိုးမျိုးဖြင့်ဉာဏ်စီစိတ်ကူရာထိုင်လျောက်လောက်ကန်ကြရဲ့။အောင်မြင်မှုစကဲသူလောကThank you.
မျောလင့်ချင်အသံမြမအစီအစဉ်ကိုနာတော်တာဆင်းနေကြတဲ့တူလေးတူမလေးတို့အားလုံးမင်္ဂလာပောင်းနဲ့ပြည့်ဝကြပါစေ။တူလေးတူမလေးတို့ရေဒီနေ့တမချန်းစာပုံမြင်ကန်တာမှာဒေါ်လေးလှလှပြောပြမယ်မှတ်သားဖို့ရတမချန်းစာပုံမြင်လေးကတော့ကြောကုံသောအမျိုးသမီးဆိုတဲ့ပုံမြင်လေးပေါ့ကွယ်။တူလေးတူမလေးတို့ရေဟိုးရှေးအခါကယေရှုခရစ်တော်ဟာတပည့်တော်တွေနဲ့လှည့်လည်တရားဟောတဲ့အခါမှာတနေ့တော့တရားစရတခုမှဟောပြောသွန်သင်ရနေတဲ့ကွယ်အဲ့ဒီအချိန်မှာတရားစရထဲမှာ18နှစ်ပတ်လုံးနှမိတ်စာဝင်ပူးတဲ့အတွက်မတန်မစွန်းဖြစ်နေတဲ့အမျိုးသမီးတယောက်ရှိနေတဲ့ကွယ်သူမဟာကြောကုန်းပြီးသူ့ရဲ့ခါကိုလုံးဝမဆနိုင်ပဲရှိနေတဲ့ကလေးတို့ရေကြောကုန်းနေတယ်ဆိုတော့လမ်းလျှောက်လို့လည်းအဆင်ပြေမှာမဟုတ်ဘူးပေါ့လူတော်ထဲသွားလို့လည်းအမျိုးသမီးဖြစ်နေတော့ပို့ပြီးရှက်မှာပေါ့ကွယ်ဒီလိုနဲ့ယေရှုခရစ်တော်ဟာအဲ့ဒီကြောကုန်းတဲ့အမျိုးသမီးကိုတွေ့တဲ့အခါသနာသွားတဲ့ကွယ်တခြားလူတွေလည်းသနာမှာပေါ့ဘယ်လိုမှသူ့ကိုမကူညီပေးတတ်ကြဘူးတဲ့ကွယ်ယေရှုရှင်ကသူ့ကိုအနာကိုခေါ်ပြီးအမျိုးသမီးကိုဘယ်လိုပြောလဲဆိုတော့အချင်းအမျိုးသမီးသင်ရဲ့ရောဂါပျောက်ပြီလို့မိန့်တော်မူတဲ့ကွယ်ပြီးတော့အဲ့ဒီအမျိုးသမီးပေါ်မှာလက်ကိုတင်တဲ့အတွက်သူမဟာချက်ချင်းပဲကုန်းနေတဲ့ခါဟာဖြောင့်နေအောင်ဆန့်သွားတဲ့ကွယ်ပြီးတော့အဲ့ဒီအမျိုးသမီးဟာဝမ်းသာအားရနဲ့ဖျားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းတဲ့ကလေးတို့ရဲ့ကလေးတို့ရဲ့ယေရှုခရစ်တော်ဟာအမျိုးသမီးကိုရောဂါပျောက်ကင်းအောင်ကုသပေးနေတဲ့နေ့ဟာဂျူးတို့ရဲ့ဥပုံနေ့ဖြစ်တဲ့ဂျူးတွေဟာဟိုတစ်ချိန်တုန်းကဥပုံနေ့မှာတင်းကျပ်တဲ့ပညာချက်တွေမောရှိခေကအတိုင်းပြုမူကြတယ်ကွ။ဒါကြောင့်ယေရှုခရစ်တော်ကအမျိုးသမီးကိုယောဂပျောက်ကင်းအောင်ပြုလုပ်ပေးတာကိုဥပုံနေ့မှာကုသရမလားဆိုပြီးစိတ်ဆိုးတယ်ကွ။တရားစရမှုကလူတွေကိုလည်းဥပုံနေ့မှာလာပြီးယောဂအခုမခံကြဘို့ပြောတာပေါ့။ကလေးတို့ရေဒီအခါမှာယေရှုခရစ်တော်ကတရားစရမှုကိုကြောင်းသူတော်တို့သင်တို့ဟာဥပုံနေ့မှာသင်တို့ရဲ့မြဲတွေနွားတွေကိုတင်းကုတ်ကနေကြိုးဖြည်ပြီးတော့ရေတိုက်ဖို့အစာကျွေးဖို့ခွန်ဆောင်တော်တတ်ကြတယ်မဟုတ်ဘူးလားအခုလဲအာဗြဟံအမျိုးဖြစ်တဲ့ဒီအမျိုးသမီးဟာ18နှစ်ပတ်လုံးစာရန်ရဲ့အနှောင်အဖွဲ့ကိုခံရတယ်စာရန်ရဲ့နှောက်ယှက်မှုကိုခံရတဲ့သူဖြစ်တယ်သူ့ကိုအဲ့ဒီအနှောင်အဖွဲ့ကနေလွတ်အောင်မပြုတ်လုံသင့်ဘူးလားလို့မိန့်တော်မူတဲ့ကွယ်အဲ့ဒီလိုမိန့်တော်မူလိုက်တဲ့အခါမှာယေရှုခရစ်တော်ကိုယံပြုလိုတဲ့လူတွေစိတ်ဆိုးတဲ့လူတွေဟာအရှက်ရပြီးဘာမှမပြောဘဲတတိတ်ဆိတ်ဆိတ်လို့နေကြတဲ့ကွယ်ခလေးတို့ရေလူပရိသတ်တွေကတော့ယေရှုခရစ်တော်ရဲ့ပြုတော်မူတဲ့အောင်းအောပွေရာနမိတ်တွေနမိတ်လက္ခဏာတွေကြောင့်ရွှင်လန်းဝမ်းမြောက်ပြီးကျေးဇူးတော်ချီးမွမ်းကြတဲ့ကွယ်ခလေးတို့ရေဥပုံနေတော်မှာယောဂါပျောက်ကင်းအောင်ကုသပေးခဲ့တာနဲ့ပတ်သက်ပြီးရေတွင်းထဲကျတဲ့တိုးလေးကိုဥပမာပေးပြီးဖာရီရှဲတွေကိုပြောခဲ့သေးတာခလေးတို့မှတ်မိမှာပေါ့နော်ဥပုံနေ့မှာမောရှေရဲ့ပြညတ်တရားအတိုင်းလှုပ်ဆောင်ချက်တွေမလိုတော့ဘူးဥပုံနေ့မှာကိုချိုးကိုတော့မပြုတ်လို့ရဘူးပေါ့ဥပုံနေ့ကိုတန်ရှင်းစေခြင်းကထိုနေ့ရက်ကိုအောင်းမိလို့လို့ဖျားရှင်ကပြညတ်ထားတာတော့ဆောင်ထင်းတင်တယ်အများကောင်းချိုးအတွက်တော့ဆောင်ရွက်တင်တယ်ဆိုတဲ့အကြောင်းယေရှုခရစ်တော်ကသွန်တင်တာဖြစ်တယ်ကွကောင်းမှုတစ်ခုနေ့စဉ်ပြုဆိုတဲ့အတိုင်းခလေးတို့လည်းကိုချိုးမဟုတ်ဘဲအများကောင်းချိုးအတွက်နေ့တိုင်းပြုလုပ်တင်တယ်ဆိုတာနားလည်နိုင်ကြပါစေကွခလေးတို့ကိုဖျားသခင်ကောင်းချီးပေးပါစေ
ချင်းမြတ်တာကြောင့်လေးဟောကြတယ်မိ
တ်ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလေရှိပါလေရှင်တင်ဒားများမှာဆိဒ္ဓတုခရှာဖွေခြင်းခရစ်တော်၏အသက်တာနှင့်ទုံတင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နဲ့တင့်ကြမာရေးရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလေရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုံပြုလွှာချီးမြှင့်ပေးမှာဖြစ်ပါလေရှင
်ဒေါက်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39656 296 336နဲ့39698316694ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွင်းနိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွက်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွင်းနိုင်ပါတယ်။
ဒေါက်တာရှင်များရှင်ညောင်လင်းချင်းတန်ရေဒီယိုအစီအစဉ်မှာတင်ဆက်ပေးနေတဲ့အကြောင်းအရာတွေကိုပိုမိုသိရှိလိုပါကဆက်သွယ်ရမယ့်ဖုန်းနံပါတ်များကတော့39963986116ဖြစ်ပါတယ်ရှင်။နောက်ထပ်ဖုန်းတစ်လုံးနေနဲ့39963886669တို့ဆက်သွယ်မြင်းမြန်းနိုင်ပါတယ်ရှင်
။ဒေါက်တာရှင်များရှင် KSTA အာကခွန်ကျွန်းမှာAWR မျိုးလင့်ချင်းအတံမြန်မာအစီအစဉ်များကိုအတံလွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
်။ AWR မျိုးလင့်ချင်းအတံကို나တော့တာဆင် गे ကြတော့တော်တာရှင်အရောက်တိုင်းပုံမှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေ။ကိုစိတ်နှပြချမ်းမွှေးလန်းကြပါစေ။ဂျေဇုတင်ပါတယ်ခင်ဗျာ။